ရွေးကောက်ပွဲအတွက်မဲစင်းပြင်ဆင်ဖို့နောက်ဆုံးသတ်မှတ်ကာလဟာစက်တင်ဘာ28ရက်မနေ့တုန်းကပြီးဆုံးသွားခဲ့ပြီဖြစ်ပါတယ်။တချိန်တည်းမှာပဲလုံညုံကြီးကြောင်းဆိုပြီးတချို့နယ်မြေတွေမှာမဲယုံတွေကိုမဖွင့်နိုင်ဘူးဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တစ်ဖက်မှာလက်နက်ကင်တိုင်းသားအဖွဲ့အများအပြားအခြေပြုလှုပ်ရှားနေတဲ့ကရင်ပြည်နယ်ကြိုင်းစည်ကြီးမြို့နယ်ကကြေးရွာအုပ်စု42အုပ်စုမှာလုံညုံကြီးအခြေအနေကြောင့်ရွေးကောက်ပွဲကော်မရှင်ကမဲယုံမဖွင့်လင့်နိုင်တယ်လို့လာမဲ့ရွေးကောက်ပွဲမှာဒေသခံတွေအတွက်မဲပေးနိုင်ခွင့်နှင်းနာဆုံးရှုံးသွားမှာဖြစ်ပါတယ် VOA သတင်းတော်နိုင်ကွန်းအင်ကတင်ပြပါမယ
်ဟုတ်ကဲ့ပါကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ဘက်မှာဆိုရင်ဒေသတွင်းလုံခြုံရေးအခြေအနေတွေကြောင့်ကြေးရွာအုပ်စု40ကျော်မှာမဲယုံမဖွင့်နိုင်ဘူးလို့ကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်ဝင်းမောင်ကပြောပါတယ
်မဲပေးပိုင်ခွင့်မရှိတာဆိုတာကျွန်တော်ကမဲယုံမဖွင့်နိုင်တာပေါ့အဲ့ဒီနေမြေမှာမဲယုံမဖွင့်နိုင်တာအဲ့ဒီဒီကနေ့တော့အုပ်စုဆိုတာဘာပြီးလို့လဲဆိုတာကတော့ကျွန်တော်တို့ခရင်မလဲနေကြရင်ဖွဲ့စည်းတယ်ရှိတယ်ဗျာလုံလုံရေးအခြေအနေရောက်မဖွင့်နိုင်တာပါ
လက်ရှိရှင်နေရကျန်းစိတ်ကြီးမြို့နယ်တွင်ကကြေးရွာအုပ်စု52အုပ်စုနဲ့မြို့ပေါ်ရပ်ကွက်16ခုရှိတဲ့အထက်မှာဒေသတွင်းလုံခြုံရေးခြေနေတွေကြောင့်ကြေးရွာအုပ်စု42အုပ်စုမှာမဲယုံဖွေးလင့်နိုင်တာမရှိတဲ့အတွက်ဒေသခံတွေအနေနဲ့လာမဲ့ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အခွင့်အလမ်းနည်းပါတယ်လို့ကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်ဝင်းမောင်ကအခုလိုဆက်ပြောပါတယ
်အဲဒီဒေသမှာရှိတဲ့ပြည်သူတွေကတော့တချို့လည်းဤကြရာမဲယုံမှာပြီးမယ်ဆိုပြီးတော့တင်ပြလာတာရှိရင်တော့လည်းကျွန်တော်တို့အချိန်ကြီးရင်တော့ရေးပြီးချင်းဆောင်ရွက်ပေးပါလားသူလာနိုင်မှုရယ်ကျွန်တော်တို့ရှိရာမဲယုံဖွင့်နိုင်မှုရယ်ဒီဟာနှမျိုးရှိနေတာကိုကျွန်တော်တို့ကလည်းမဲယုံမဖွင့်နိုင်တဲ့နေရာကြတော့လေသွားပြီးတော့ဖွင့်ပေးဖို့ကသူမျိုးရှိချေနေရအခြေအနေမပေးဘူးလေမပေးတော့မဖွင့်နိုင်ဘူးပေါ့မဖွင့်နိုင်ရင်သူတို့ရှိရာလာထည့်နိုင်မှာလားအဲထည့်ခြင်းနဲ့သူတို့ကလည်းလာမထည့်နိုင်ဘူးဆိုရင်တော့လေဒါတော့အဲပေးပိုင်ခွင့်မရဘူးဖြစ်ပါမို့အဲ့ချင်းပါ
ကရင်ပြည်နယ်တွင်မြို့နယ်တိုင်းလူလူအနေနဲ့များမဲယုံမဖွင့်လင့်နိုင်တာရှိနေပေမဲ့ကျန်းစိတ်ကြီးမြို့နယ်ဟာမဲယုံများများမဖွင့်နိုင်တဲ့မြို့နယ်တခုလည်းဖြစ်ပါတယ်။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဘက်မှာဆိုရင် KNU ခေါ်ကရင်မျိုးရာစီယုံမွန်ပြည်သက်ပါတီ TKPA အဖွဲ့ကရင်ငင်းချမ်းရေးကောင်စီဟောင်တော်အထုဒေသအစရှိတဲ့လက်နက်ကင်အဖွဲ့တွေကနေထိန်းချုပ်ထားတဲ့နေပြည်ဖြစ်တဲ့အတွက်အစိုးရကနေကြေးရွာအုပ်ချုပ်ရေးမှုအဆင့်ကိုမခန့်နိုင်တဲ့ဒေသလည်းဖြစ်နေပါတယ်။အခုလိုနေပြည်လုံခြုံမှုမရှိလို့မဲယုံဖွေးလင့်နိုင်ခြင်းမရှိတဲ့ပေါ်ကရင်မျိုးရာစီယုံ KNU ဒူပလာယာခရိုင်ဖရဲသုံးစုမျိုးဆက်ဆံရေးယုံဒုတိယတာဝန်ခံဘရူစောသဲနေကအခုလိုပြောပါတယ်
။သူကအုပ်ချုပ်ရေးမချနိုင်လို့လုံခြုံရေးအကြောင်းပြတယ်ပဲ။ KNU ကကျေးဇူးလို့မဲဆွဲပါမဲဆက်ပိုင်ခွင့်ရှိတော့မဲရှင်လက်ကခွင့်ရှိတယ်ဗျာသူတို့ကပုံရှိချက်ကားတဲ့အတွက်ကြောင့်အဲ့ဒါလုံခြုံရေးမရှိတာပဲပြောတာပဲ
ပြီးခဲ့တဲ့2014ခုနှစ်အစိုးရကနေတကောင်စီရဲ့ကောက်ယူရေးကိစ္စတွေမှာ KNU နဲ့မွန်ပြည်တပ်ပါတီတို့ကနေလုံခြုံရေးနဲ့အကူအညီပေးစာမှုတွေလည်းရှိနေခဲ့ပါတယ်ကျိုင်းစိတ်ကြီးမြို့နယ်အတွင်းဒေသတော်တော်များများမဲပေးပိုင်ခွင့်ဆုံးရှုံးခဲ့တာကြောင့်ဗီဒူလူရဲ့အခုရေးဆုံးရှုံးတယ်လို့ဖရဲသုံးစုမျိုး NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံဦးအောင်စိုးကခုလိုပြောပါရစေ။
ကျွန်တော်တို့တကယ်ကိုနိုင်ငံရေးစိတ်ဝင်စားတဲ့ကြီးပါလေရှိပါပဲ။ဒီကြီးပါကြတော့လေနိုင်ငံရေးပိုင်းကိုစိတ်ဝင်စားမှုအားနည်းတဲ့ပိုင်းလည်းရှိပါပဲ။အဲ့လိုစိတ်ဝင်စားမှုအားကောင်းတဲ့အပိုင်းတွေမှာဒီမိုကရေစီသုံးဆောင်တဲ့ခါကြတော့လေသူတို့လည်းအများကြီးမျက်နှာကြတယ်ကို။ဒါကြတော့ဆိုတော့တခြားပါတီတွေရဲ့အားအားဟိုဒီ NLD အားတွေကောင်းလိုက်ကြီးပါလေဒီလိုရှိတယ်။အဲ့ဒါကြောင့်ဒီကစိုးစိုးနေတာမရှိပါဘူး။
အစိုးရမဲယုံမဖွင့်နိုင်တဲ့ကြေးရွာအုပ်စု42အုပ်စုမှာကြေးရွာပေါင်း200နီးပါးရှိနေပြီးမဲပေးပိုင်ခွင့်ရှိသူ9000ခွဲရှိနေတယ်လို့လည်းမြို့နယ်ရွေးကောက်ပွဲကော်မရှင်ကစည်းရင်းထုတ်ပြန်ထားပါတယ်။ကျန်းစိတ်ကြီးမြို့နယ်မှာမွန်ပမာကရင်အစရှိတဲ့တိုင်းသားတွေနေထိုင်ကြတာဖြစ်ပြီးအခုလိုမဲပေးပိုင်ခွင့်မရှိတဲ့ဒေသတွေဟာမွန်နဲ့ကရင်တွေအများစုနေထိုင်တဲ့ကြေးရွာတွေဖြစ်တဲ့အတွက်တိုင်းရင်းသားနိုင်ငံရေးပါတီတွေအတွက်နှိမ့်နှံမှုရှိတယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကအမျိုးသားလွှတ်တော်ကိုဆက်လက်ဒေါက်တာပညာအောင်မိုးကပြောပါတယ်။
တိုင်းရင်းသားပါတီတွေထောက်ခံမဲ့ဆန္ဒပြုပေးတဲ့မဲကရော့နေသွားမယ်။အဲဒီတော့ပါတီကြီးနှစ်ခုဖြစ်တဲ့ဒီကန်ချိုးပါတီနဲ့အန်ဒီပါတီတို့အတွက်ပဲအကျိုးရှိ။ကျွန်တော်တို့တိုင်းရင်းသားပါတီတွေအတွက်ဖြစ်လာတယ
်။2015ရွေးကောက်ပွဲအတွက်ကရင်ပြည်နယ်တွင်မဲယုံ684ယုံဖွင့်လှစ်မှာဖြစ်ပေမဲ့ကရင်ပြည်နယ်တွင်ကြေးရွာအုပ်စု96ဥစုကမဲယုံဖွင့်လှစ်နိုင်ခြင်းမရှိတယ်လို့ဂျိုင်းစိတ်ကြီးနဲ့မြောက်တီမြို့နယ်ကကြေးရွာအများစုပါဝင်နေပါတယ်။2020ရွေးကောက်ပွဲတုန်းကလည်းကျိုင်းစိတ်ကြီးမြို့နယ်ကချေရအုပ်စုပေါင်း46အုပ်စုမှာမဲပေးပိုင်ခွင့်မရှိခဲ့တယ်လို့ရွေးကောက်ပွဲကိုစတင်တဲ့ဘူမူကြီးစောလားပွဲဦးစီးတဲ့ DKPA တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားမြောက်တီမြို့နယ်နဲ့ဖျားသုံးစုမြို့နယ်ဘက်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥပဒေအခန်းအမှတ်4ပုံမှန်30စာရတဘာဝဘေးအန္တရာယ်ကြောက်တော်၎င်းနေမြေလုံခြုံရေးချင်နေရတော်၎င်း ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့